Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ10ရက်စာသာပတိနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနူမီတာ24/50တိုကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါလိမ့်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်ကျော်စံသာပါသမ္မတဒေါ်နယ်ထရမ့်ပြည်ထောင်စုရှိနေချုပ်ဂျက်ဆက်ရှင်ကိုယာယီကဖယ်ရှားလိုက်ပါတယ်ယာယီနိုင်ငံတော်ရှိနေချုပ်မက်သျူးဖွစ်တက်ကက2016ရွေးကောက်ပွဲမှာရုရှားပါဝင်ဆွတ်ဖက်မှုစုံစမ်းစစ်နေတဲ့ကိစ္စကိုဝေဖန်လိုက်ပါတယ်အာရှနိုင်ငံတွေမြောက်ကိုရီးယားပေါ်အပြင်းထန်ဆုံးဖိအားပေးကြဖို့အမေရိကန်ကဆော်ဟောလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်တာမျိုးသက်နဲ့ဒီကညာမှာဖြစ်ပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအမေရိကန်သက်တမ်းဝက်ရွေးကောက်ပွဲမှာအောက်လွှတ်တော်ကိုဒီမိုကရက်တွေကထိန်းချုပ်လိုက်ပြီးဖြစ်ပါတယ်အမေရိကန်နိုင်ငံရေးမှာရှေ့ဆက်ဘာတွေဖြစ်လာမှာပါလဲ
Thanks to you Thanks to you Tomorrow will be a new day in America
အောက်လွှတ်တော်ရဲ့ဒီမိုကရက်လူများစုခေါင်းဆောင်နန်စီပလိုစီပြောကြားသွားတာပါဒီနေ့ပြီးမှတင်ဆက်ဖို့ရှိပါတယ်ဒီကြောင်းနဲ့တူကဘာကျော်ခတ်တီးယာကျောင်းမြက်ကုမ္ပဏီကနေပြီးတော့မြန်မာနိုင်ငံကထွက်တဲ့ကြောင်စိမ့်နဲ့လက်ဝတ်ယန္တရာတွေကိုဝယ်ယူတော့မှာမဟုတ်ဘူးလို့ဘာကြောင့်ကြီးညာလိုက်ရတယ်လဲဆိုတဲ့သတင်းကိုလည်းတင်ဆက်ဖို့ရှိသလိုထိုင်းနိုင်ငံမှာလူကုန်ကူးတဲ့လူတွေကိုဖမ်းဆီးမှုအကြောင်းကိုလည်းတင်ဆက်ပေးဦးမှာပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန်းအောင်နိုင်ငံငါးသင်းတွေကိုဦးကျော်စံသာနဲ့ဒေါခင်မျိုးသက်တို့ပြောပြပြပါအောင်ဗျာ
မေဂန်ဒမနာဒေါ်နယ်ထရမ့်ကနိုင်ငံရဲ့အစိမ်းအမြင့်ဆုံးဥပဒေထိန်းသိမ်းရေးအရာရှိဖြစ်တဲ့နိုင်ငံတော်ရှိနေချုပ်ကိုဗုဒ္ဓနေမှာယာတုကဖယ်ရှားလိုက်ပါတယ်။ဒါဟာ2016ရွေးကောက်ပွဲတုန်းကရုရှားဝင်ရောက်ဆွတ်ဖက်ခဲ့ရဲဆိုတဲ့ကိစ္စအပေါ်စုံစမ်းစစ်ဆေးနေတဲ့အကြောင်းကိုလမ်းလွှဲဖို့ကနဦးလုပ်ရဖြစ်နိုင်တယ်လို့စုံစမ်းသူတွေကမြင်နေရပါတယ်။သူကိုတရားရေးဌာနအကြီးအကဲယာတုကနှုတ်ထွက်ဖို့သမ္မတထရမ့်ရဲ့မေတ္တာရခိုင်ချက်ကိုသူလိုက်နာတာဖြစ်တယ်လို့ရှင်းနေချုပ်ဂျက်ဆက်ရှင်ကသူ့ရဲ့စာကြောင်မှာဖော်ပြထားပါတယ်။သမ္မတရဲ့မေတ္တာရခိုင်ချက်အရကျွန်တော်ရဲ့နှုတ်ထွက်စာကိုတင်သွင်းပါရစေ။ခင်ဗျားသမ္မတရွေးကောက်ပွဲမဲဆွေစဉ်တုန်းကအဓိကအချက်တရဖြစ်ခဲ့တဲ့တရားဥပဒေစိုးမိုးရေးခိုင်မာအောင်ကျွန်တော်လှုပ်ဆောင်ခဲ့တယ်လို့လည်းသူကဖော်ပြထားပါရစေ။ Jeff Sessions ရဲ့နေရာမှာသူ့ရဲ့လက်ထောက်အရာရှိသူဖြစ်တဲ့ Matthew Whitaker ကအရာကြီးရှင်းနေချုပ်အဖြစ်ဆောင်ရွက်လိမ့်မယ်လို့သမ္မတ Trump ကဗုဒ္ဓနေ့ Twitter မှာဖော်ပြထားပါရစေ။
အထုပ်ပြရအခံခဲ့ရတဲ့နိုင်ငံတော်ရှိနေချုပ် Jeff Sessions ရဲ့ဝန်ထမ်းရေးအကြီးအကဲဖြစ်တဲ့2018အောက်တိုဘာလကတည်းကတာဝန်ထမ်းဆောင်နေတဲ့ Matthew Whitaker ဟာအခုယာယီရှိနေချုပ်အဖြစ်တာဝန်ယူနေပြီဖြစ်ပါတယ်။အသက်49နှစ်အရွယ် Whitaker ဟာ Iowa ပြည်နယ် Des Moines မြို့မှာမွေးဖွားခဲ့တာဖြစ်ပြီး Iowa တက္ကသိုလ်ကနေဥပဒေပွဲရခဲ့သူပါ။ College မှာနာမည်ကြီးတဲ့ဘောလုံးသမားတစ်ဦးဖြစ်ခဲ့ပြီး1992ခုနှစ်က Rose Bowl ပွဲမှာပါဝင်ရှင်ပြိုင်ခဲ့သူဖြစ်ပါတယ်။သူဟာသမရဟောင်း George W. Bush လက်ထက်က Iowa ပြည်နယ်တောင်ပိုင်းဒေသအစိုးရရှိနေဖြစ်နဲ့2004ခုနှစ်မှာတာဝန်ခံအပ်တာကိုခံရသူဖြစ်ပြီး2014တုန်းက Iowa ပြည်နယ်အထက်လွှတ်တော် Republican အမတ်ဖြစ်နေသူဝင်ပြီးအရွေးခံခဲ့ပေမဲ့မရခဲ့ပါဘူး။2016သမ္မတရွေးကောက်ပွဲမှာ Trump မဲဆွယ်ဖွဲ့နဲ့ Russia တို့ကြားပတ်သက်မှုရှိမရှိနဲ့တရားရင်မှာသမ္မတ Trump ဝင်ရောက်ဆွတ်ဖက်မှုရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းရေးမှူး Robert Mueller ရဲ့စုံစမ်းစစ်ဆေးမှုတွေကိုအခုဖွင့်တိတ်ကကကြီးကြပ်ရတော့မှာဖြစ်ပါတယ်။တရားရေးဌာနမှာမနစ်ကဝင်ပြီးအလုံးမလုံးချင်းအချိန်ကတော့သူဟာမွန်လာရဲ့စုံစမ်းမှုတွေကိုဝေဖန်ခဲ့သူဖြစ်ပါတယ်ဒီစုံစမ်းမှုတွေရက်တော့အစိုးရရှင်းနေနိုင်ငံတော်ရှင်းနေချုပ်ကမွန်လာရဲ့ဘတ်ဂျက်တွေကိုဖြတ်တောက်နိုင်တဲ့အာဏာရှိတယ်လို့ CNN ရုပ်သံကိုပြောခဲ့တယ်လို့မွန်လာရဲ့စုံစမ်းမှုဟာလူသားတဲ့ပိုနေမယ်လို့သူယုံကြည်ကြောင်းလည်းပြောကြခဲ့တာပါအ
င်္ဂါနေ့ကအမေရိကန်ကွန်ဂရက်လွှတ်တော်ရွေးကောက်ပွဲမှာအောက်လွှတ်တော်နေရာအများစုကို10နှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်ဒီမိုကရက်တွေကရရှိသွားပြီမဲ့သမ္မတဒေါ်နယ်ထရမ့်ကတော့အထက်လွှတ်တော်မှာ Republican တွေအကောင့်လာတဲ့ကိစ္စဟာကြီးမားတဲ့အမွေတရားဖြစ်တယ်လို့ပြောဆိုနေပါလေ။ဒါပေမဲ့အင်ဂျူရောသတင်းစာရှင်းလင်းပွဲမှာတော့ရွေးကောက်ပွဲအပေါ်ဒီလိုသုံးသပ်ချက်နဲ့ပတ်သက်ပြီးသတင်းထောက်တွေကလက်သိမခံခဲ့ရပါဘူး။ကျွန်တော်တို့အောင်မြင်စွာပန်းဝင်နိုင်ခဲ့တယ်ဆိုတာကောက်မွန်တဲ့လူရဲတရားဖြစ်တယ်။ဒါကိုသမိုင်းကဆက်စည်ပြလိမ့်မယ်လို့ Republican ကအထက်လွှတ်တော်အမှတ်17နေရာပြိုင်နာ9နေရာအနိုင်ရတဲ့ကိစ္စကိုသမ္မတထရမ့်ကညှို့ဆူပြောကြပါတယ်။သို့တော်လည်းပဲထရမ့်အနေနဲ့ဆူလုချင်တဲ့ဥပဒေပြဋ္ဌာန်းရေးကိစ္စဆောင်ရွက်မဲ့အခါမှာအတီးပြုမှုရဖို့တော့ခက်ခဲပါလိမ့်မယ်။ထရမ့်ရဲ့ဗန္ဒရေးကိစ္စတွေနဲ့အစိုးရမူဝါဒတွေစုံစမ်းစစ်ဆေးသွားမယ်လို့အောက်လွှတ်တော်အမတ်အများစုဖြစ်လာတဲ့ဒီမိုကရက်တွေကစိတ်ပိုင်းဖြတ်ထားကြတာပါ။သမ္မတထရမ့်ကသူဟာဥပဒေ
American Center Director Peter Nanganaga Sasai Pamoka Peter Tabowitz ka tong tat pare tamara Trump ani ne khu ka ma pi rin yit te nangan yatha muwara yi ya ma po bi ayon sai lout saung la nai na mo tiyo ne kong twe yi Iran a yi a pyan Mexico ne sat a yi ri ko pon aw bi lout la nai ni shi de lo twet pare da pyan auto dog ka democratic ka Trump ne tiyo san ya yet di che ko pan bo pi la nai ji shi de lo le pyo pare Europe bet ka le tharu ye adhik tin po goun ne phit de ka lo pisi myo twe American ကောက်ခံမှုကိုစိုးရိမ်နေကြတာဖြစ်ပြီးအခုရွေးကောက်ပွဲရလဒ်ကဒီတင်းမှမှုအချိန်လေးကိုပြေလျော့သွားစေနိုင်မှာမဟုတ်ဘူးလို့ဂျာမနီနိုင်ငံခြားရေးဝန်ကြီးဟိုက်ကိုမော့ရှ်ကနေပြောကြားခဲ့တာပါရုရှားသမ္မတဗလာဒီမီပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ကလည်းအမေရိကန်ရဲ့ဆက်ဆံရေးပြောင်းလဲလာဖို့မမြင်ကြောင်းနဲ့အမေရိကန်ရုရှားဆက်ဆံရေးပုံမှန်နေသားရောက်လာဖို့မျှော်လင့်ချက်လည်းတိတ်မရှိ
နက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ပါရှိတမ်းမြို့တော်အပြည်ရေးသတင်းတွေဆက်လက်ပြောပြနေပါတယ်။အစ်တောင်အရှာနိုင်ငံတွေအနေနဲ့မြောက်ကိုရီးယားကိုနျူကလ িয়ার အပြည့်အဝဖျက်ဆီးပြီးအထိအစွမ်းကုန်ဆက်လက်ထိရပေးရဖို့အမေရိကန်ပြည်ထောင်စုကဆော်နေပါတယ်။နိုဝင်ဘာ17ရက်ကျရင်စင်ကာပူမှာစတင်မဲ့အာဆီယံနှစ်ပတ်လည်ထိပ်ပြီးစီဝေပဲမတိုင်ခင်အာဆီယံ7နိုင်ငံအနေနဲ့မြောက်ကိုရီးယားအတွက်အခွင့်အရေးခွင့်ဆက်လက်ညှင်းဆန်ကြဖို့ကုလသမဂ္ဂချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုမယုံသိကြဘူးအမေရိကန်ကတိုက်တွန်းနေတာပါမြောက်ကိုရီးယားနဲ့တရားမဝင်ပုံစံရောင်းဝယ်မှုလုပ်တဲ့ကုမ္ပဏီတွေလူပုဂ္ဂိုလ်တွေကိုအမေရိကန်ကဆက်လက်ဒဏ်ခတ်ပစ်ပေးသွားမယ်လို့လည်းရှင်းပြထားပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားအရာရှိကြီးကင်ဂျွန်းချိုတို့နယူးယောက်မှာတွေ့ဆုံမဲ့ကိစ္စအကြောင်းမပြဘဲဆွေးဆိုင်လိုက်ပြီးတော့အမေရိကန်ဘက်ကဒီလိုပြောဆိုလာတာပါအာဆီယံနိုင်ငံအများစုဟာမြောက်ကိုရီးယားနဲ့ကောက်မွန်တဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းထားပြီးမြောက်ကိုရီးယားနဲ့စီးပွားရေးဆက်နွယ်မှုကိုလုံးဝဖျက်တော့စရာအကြောင်းမမြင်ဘူးလို့ကြွန့်ကျင်သူတွေကပြောကြပါတယ်
။အင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတအမေရိကန်တက်တန်ကြီးကရွေးကောက်ပွဲမှာဂျာဝင်နှောက်ရက်ဖို့အတွက်စူးစမ်းနိုင်ခြင်းရှိတဲ့ရုရှားရဲ့ Troll Farm လို့ခေါ်တဲ့ရောင်းဆောင်ဖွင့်တဲ့ဆက်နွယ်နိုင်ခြင်းရှိတဲ့အကောင့်တရားချုပ်ကိုပိတ်ပစ်ခဲ့တယ်လို့ Facebook လူမှုကွန်ရက်ကုမ္ပဏီကပြောပါတယ်။သူတို့ရဲ့ Facebook နဲ့ Instagram အကောင့်တွေကိုမဲပေးတဲ့အင်္ဂါနေ့မတိုင်ခင်ကပိတ်ပစ်ခဲ့တယ်လို့ Facebook ကုမ္ပဏီကဗုဒ္ဓဖူးနေမှာကြေညာချက်ထုတ်ပြန်ပြောတာပါ။ရဲတွေရဲ့သတင်းပိတ်ချက်တွေရခဲ့ပြီးတဲ့နောက်မှာအခုလိုလုပ်ခဲ့တာလို့ဆိုပါတယ်။ဒီအကောင့်တွေက Facebook ကနေတမ်းနေထားတဲ့မူမမှန်တဲ့လုပ်ရက်တွေလုပ်နေတယ်လို့တမ်းရှိလာတာကြောင့်တနင်္လာနေ့နှောင်းပိုင်းမှာပိတ်ပစ်ခဲ့တယ်လို့ Facebook Cyber လုံခြုံရေးဆိုင်ရာအကြီးအကဲ Nathaniel Glitcher ကကြေညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။ Instagram account 85ခုနဲ့ Facebook စာမျက်နှာ30ခုပိတ်ပစ်ခဲ့တာဖြစ်ပြီး Facebook စာမျက်နှာတွေကအများအပြားပြင်သစ်တမ်းမမှုရုရှားဘာသာနဲ့ရေးထားတဲ့ account တွေဖြစ်တယ်လို့ Instagram account တွေကအများစုကအင်္ဂလိပ်ဘာသာနဲ့ရေးထားတာဖြစ်တယ်လို့လည်း Facebook ကပြောပါတယ်။
ပါကစ္စတန်နိုင်ငံမှာအစ္စလာမ်ဘာသာစောကားမှုနဲ့စီရင်ချမှတ်ခြင်းခံထားရတဲ့ခရိယန်မျိုးသမီးအာစီယာဘီဘီကိုတရားရုံးချုပ်ကတည်ဆဲလွှတ်ဖို့ဆုံးဖြတ်ခဲ့ပြီးနောက်စီရင်စီရင်ခံရမဲ့လူစင်းကလည်းဖယ်ချလိုက်ပါပြီ။သူ့ရဲ့အမှုအပေါ်လူတွေစိတ်ဝင်စားလွန်းကြပြီးသူ့ကိုဆပ်ဖို့ထိန်းချမှုတွေရှိနေတဲ့အတွက်အခုသူဘယ်နေရာရောက်နေဆိုတာရှုံးရထားရပါတယ်။အစ္စလာမ်တမန်တော်မိုဟာမက်ကိုစောကားမှုနဲ့2010ပြည့်ကသူ့ပေါ်စီရင်ချမှတ်ထားတာကိုပါကစ္စတန်နိုင်ငံတရားရုံးချုပ်ကအောက်တိုဘာ31ရက်မှာပယ်ဖျက်လိုက်ပြီးစမိုင်းဝင်စီရင်မှုတစ်ခုပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။ဒီလိုလွှတ်ပေးလိုက်တဲ့အတွက် Islamist ခေါ်အစ္စလာမ်အယူဆပြင်းထန်သူတွေကသုံးရကြနိုင်ငံအဝန်းကန့်ကွက်ခဲ့ကြပြီးတချို့ကဆိုရင်တရားရုံးချုပ်တရားသူကြီးတွေကိုပါစက်ပစ်ဖို့အထိတောင်းဆိုခဲ့ကြပါတယ်။ BBC ရဲ့ခင်မွန်းတွေကတော့သူတို့မိသားစုခလုံးဝင်တောင်းထားတဲ့ Spain နဲ့ပြင်သစ်တို့စီကအဖြေကိုစောင့်နေတယ်လို့ဗီဒီယိုကိုပြောခဲ့ပါတယ်။
American Tetan was you go projected triple like it be no more. Jinny Nun and the threat through it, and then children, Kanyin Raja, Bodhupuni Magamata stock share zero tell like everybody. Although the Democratic Party got Tencho Lanami Pippin, Tamra Trani, a computer moon, a boo, so a senior secondary go, young people or take Matuya Babu. Democratic Party when they got. Aulotoma, Lu at the Amania, Nesatonia, Po Yagiran, Teletoma, Republican, Seppi, Tencho Naina, Nanganga, Stockshare, Zigo, Gutella, Zira, Pipare, Europa, Ashane, American Stockshare, Ziriha, Titatamanga, I know Tago, Tella, get up, Pipare.
Direct from Washington, the voice of America.
သာသာပတိနေ့မနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥကြော်စံသားနဲ့ဒေါကင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာပြည်ရနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုဘာမီစ.voanews.com internet စာမျက်နှာမှာလည်းတိုက်နားဆင်နိုင်ပါတယ်အခုတော့အမေရိကန်နိုင်ငံရေးသတင်းကာလနှစ်နှစ်အတွင်းမှာသမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံရေး နိုင်ငံသားရေးပေါ်လစီပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်မလဲဆိုတာကိုအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကရောရန်ဘတ်နိုင်ငံတွေကပါခံမှန်းနေချိန်မှာပဲကမ္ဘာခေါင်းဆောင်တွေကအမေရိကန်တက်တန်းဝက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြောဆိုမှုတွေရှိနေကြပါတယ်အကြောင်းစုံကိုတော့ဒေါ်လာလတန်းကတင်ပြပါပါ
Thank you tomorrow will be a new day in America.
The main play that Donald Trump now has is on the foreign policy side.
Leshima Donald Trump ne ne pirin ye ma mhlut ta ma sha da chin ni ma shi ni be me le nangan ja ye policy ma ro tu lou pai ngwe nga po pi lo shi ma ba a ra jao tu ga tayauk ne kong twe ye Iran ye ne Mexico ne name ye ro ma po pi lo phi a pe saung ya la bo shi ba de
Trumpowitz ga tayauk ne American kong twe ye sit ma Trump ye yatti che ku Democrat bet ga thauk khan nai le lo pyo ba de ဝါရှင်တန်ကပေကျင်းရဲ့မတရားကုန်သွယ်ရေးကျင့်သုံးတွေကြောင့်တရုတ်ရဲ့သွင်းကုန်တွေအပေါ်ဒေါ်လာဘီလီယံ250အခွန်စီးကျခဲ့တာဖြစ်ပါတယ်။ဒါကြောင့်တရုတ်နဲ့အမေရိကန်ဆက်ဆံရေးကြားအပြောင်းအလဲရှိဖို့မမြင်ပါဘူး။တရုတ်အစိုးရကတော့ကမ္ဘာအင်အားကြီးစီးပွားရေးနှစ်နိုင်ငံကြားဆက်ဆံရေးဟာတိတ်ကိုအရေးကြီးတဲ့အတွက်ကြောင့်တက်တန်းဝက်ရွေးကောက်ပွဲရဲ့အဖြစ်ဟာဘယ်လိုထွက်စီနှစ်နို ကုန်စည်တွေပေါ်အမေရိကန်ကခွန်တိုးချမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဂျာမနီနိုင်ငံသားဤဝင်ကြီးဟေကိုမတ်စ်ကတက်တမ်းဝေရွေးကောက်ပွဲရလဟာဥရောပနဲ့အမေရိကန်ကြားတင်းမာမှုကိုညှော့သွားဖို့အလားအလာမရှိဘူးလို့ဂျာမန်ဘာသာစကားနဲ့အခုလိုသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒီမှာဘတ်အော့စ်ဒါစ်အပ်နေအော့ဖ်ဒီ
အလန်တိတ်သမုဒ္ဒရာရဲ့ဒီဘက်ချမ်းမှာရှိတဲ့ဥရောပနိုင်ငံတွေအတွက်ကတော့အမေရိကန်ရဲ့ဆံဖို့ဖြစ်တဲ့အမေရိကန်ဖတ်စ်အမေရိကန်ဦးစားပေးတက်ဆိုတဲ့စာသားမှာပဲအဖြေရှာယူလို့ရပါတယ်။ဒါကြောင့်ဥရောပကောင်းဆောင်တွေကတော့အောက်လွှတ်တော်မှာအမျိုးသမီးလွှတ်တော်မှာတရားကျော်ရွေးကောက်တင်မြှောက်ခံခဲ့ရတာကိုချီးကျူးခဲ့ကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရကတော့အမေရိ
Chile Baimaro is Riga. Aulo Doma Amamiasu Tencho Mugu Yin Sangare Tamra Trump and Ine. Did that win Ninja Posa Mugu? Matigai Sivu 3 Bigare. American Tanyango Televis Gani, Jerusalem was shrieked, Trump, Suya, Sumpia Jejong, a dolly, a cheat, a dear, and Yamboa, Piki Valley. Palestine Ale, Jerusalem, through ye, Muro, Depi, Tamalure, Santa, Shigay, Dwejong, Palestine Tamra, Mamut Abasi, Jambi, Nabil Shahatka, Washington and Nene, Say Jamu, Kulu, Dagdon like Bari.
The Democrats in the United States are getting close.
American Biranzuma Democrat Riga, Ninjan Ye Fosamugu, Udizime, Lanya, Dre Yatibo, Po Nisan Nibavi.
Canada Winjito, Jasmine Trudogaro, Aulodoma, Amutmi Kuzle Uye, Tamite, Rika, Kayare, Dwejang, Chichu Lai B, Canada Suyani, Sotoneo, Pine, Arunduneba, Kimi Yinizwa, Letwe Sang Yet Wamelu, to the Gardasin Hita Gibari. Japan Suya Yashi Rigaro. American Japan Mahami Sesan Yiha, Pima Agaune Dwejong. The Dawe Yuka Bue Yala Jong, Beluma, Pionese Mam Hope Hulu, the end out Rigu, Botuniga, Bioge Barishim.
Dolana than Tim Jagerawakna. A gulum you, American the Dawe Yuka Bue Ma, Demograph Party Ga, Aludonia, and Yazugo, and Nayabi, Tincho, Nai Dajau, the Maratone Tranga, Chamame Muarigo. အပြန်အလှန်ထိန်းချောင်းနိုင်တော့မှာဖြစ်တယ်လို့မြန်မာ့ຫນွေဘွားအမေရိကန်နိုင်ငံသားတချို့ကသုံးသပ်ကြပြီးမြန်မာအရေးနဲ့ပတ်သက်လာရင်တော့မူဝါဒအပြောင်းလဲသိပ်ပြီးထူးခြားလာမှာမဟုတ်ဘူးလို့သုံးသပ်နေကြပါတယ်။ຫນွေမှာ၆ရက်နေ့ကအမေရိကန်ပြည်ထောင်စုမှာကျင်းပတဲ့အစိုးရတက်တန်းဝဲရွေးကောက်ပွဲမှာအလွတ်တော်နေရာအများစုကိုအနိုင်ရပြီးဒီမိုကရက်ပါတီထိန်းချုပ်တာကြောင့်ဒီဒေါ်နယ်ထရမ့်ရဲ
The outlook to go, the book, and Yasu, you can see the twitch out. Outlook to me, a danger G, no? A young old lonely out, lonely different, Palomian, the one less thing. Toma, a outlook to my comedy lady, comedy, and Yashi, a comedy lady, my Donald Trump, check and balance, no? I'm out 10 years, look the anya in Yashi. I'm at gun control, criminal justice system, not who have immigration about it. Not do that dance out of it. Medicaid, and I'm usually kissing it to go. Through a nyay, tramp neck, a pay through Luan, a pay Luan metro, through at the tea tie, through a yank or yellow through Loma Mopu, and you don't pump up your production leaders, but jump up to a start through the NLD car on blue look yam, and I'm a sheep. I go not the uncle get a boat upon, and I got Nangima Hokta, Dima through and I'm your hope.
Begin a town such out, the man you go, Puemarunga. Attend to Dogu, your outlook Doguba, Republican Party Kudle and Yazuga, Naya, Flamu Hiraja, Ubri Dui, Sompia Chedimayo, Tamaraga, Su Tin Dwine, Kesa Yadimaba, Tamar Donet Trump, Republican Party, Luja Chikavare, a good old chin lady, the new Pianama, Pidelu, Donda Duga, Washington DC, Chesai, Kachin Mahame, Puokuta, Ku Gumsam Chibare.
A tiga the ancient Dogu, no? Nangando Tamaraya loaded policy, and Yayu. Check and balance load that they can do in it. That is a Donald Trump policy. Now you democratically are turning down to the high Nancy. That meant you know, through Lowai, mainly hot house or low young kids. That meant who are all of the school don't do any Uso babies or Trump policy or you know, I mean, low look in the down set of it. Well, I've been there as Nancy Lower on the Yaw, while you matter to Taka. You got where. When you are over there, the Sangaya can tie me now. The crew are all you got when I may have been here. A Chinese or the Madina National.
Today, American, the Denway, you got where doing Shone, Dware, Democrat Party, Kuzale Dema, Yama Democracy in a Luquin, Kisan Rego, American Hudra Dema, Usan Sunu Lishide, New York Pinega, Joe Crowley. တခါအတန်းလွတ်တော်အမတ်ဘော့ခေါ်ကာတို့လည်းရှုံးနေခဲ့ပါတယ်ဒါပေမဲ့အိရှာဝီအဖွဲ့ရဲ့ဝါရှင်တန်ဒီစီတာဝန်ခံလုပ်ခဲ့မှုတဲ့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးကိစ္စတွေကိုတောင်းဆိုလှုပ်ဆော်ကြိုးပမ်းလာခဲ့တဲ့ထွန်မာလီနော့စကီကတော့ဒီမိုကရက်ပါတီကိုယ်စားလှယ်အဖြစ်ယူဂျာစီပြည်နယ်ကနေအရွေးခံခဲ့ရပါတယ်အဲဒီတော့ဒီမိုကရက်ရဲ့ဂျန်နေသေးတဲ့တက်တန်းနှစ်နှစ်အတ
ဒါပေမဲ့မြန်မာအရေးနဲ့နောက်တစ်ခုကတော့အဓိကဒီဒီမိုကရေစီရေးရတဲ့ပတ်သက်ပြီးမှပါဝင်ပတ်သက်ခဲ့တဲ့နောက်အထူးသဖြင့် youth society night ထောက်ကြည့်နေတဲ့အမတ်တွေဥပမာ Nancy Pelosi လိုမျိုးတွေက ဒီအောက်သက်တော်မှာအကြီးကဲဖြစ်လာမယ်ဆိုတော့အဲ့ဒါတော့ပြည်ပြောင်းလဲမှုအတွက်ကတော့အကျိုးတစ်စုံတရားတော့ရှိပါလိမ့်မယ်ဒါပေမဲ့ဒီမှာဒီရေးရတဲ့ပတ်သက်မှာအဓိကပေါ်လစီကိုင်ထားတာထက်တော်တော်မှာကိုင်ထားတယ်ဆိုတော့ရီပါဘလစ်အထက်လို့တော့ဥက္ကဋ္ဌကတောင်းဆန်းစုကြည်ကိုတောင်းပေးမှာပြည်ပြောင်းလဲမှုကိုဒီချင်းချင်းနဲ့ဆက်မှာပါတာပေါ့နော်အဲ့လိုဆိုတော့ရန်ကြီးပြောင်းလဲမှာလားမသ
အတက်လို့တော့အမဂျွန်မကိန်းကတော့ကွယ်လွန်သွားပြီဖြစ်ပေမဲ့လူများစုခေါင်းဆောင်မစ်မက်ကောနဲကတော့ဒေါအောင်ဆန်းစုကြည်ကိုထောက်ခံနေတယ်ဖြစ်ပါတယ်ခင်ဗျအခုဆက်လက်ပြီးတင်ပြမှာကတော့ကာတီယာလို့ခေါ်တဲ့ဒီနာမည်ကျော်နိုင်ငံတကာအကြောင်းမြေရတနာကုမ္ပဏီကမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဆန့်ကျင်တဲ့အနေနဲ့မြန်မာနိုင်ငံအတွက်တဲ့ကြောင့်စိမ့်တဲ့လက်ဝဲရတနာတွ ဒီမိုကရက်ကလူအခွင့်ရေးအဖွဲ့အစည်းတွေကဖိအားပေးတိုက်တွန်းနေကြပါတယ်ဒီကြောင့်လည်းပတ်သက်လို့မင်းအင်ဂျင်နီယာကပြောပြပါပါ
Genocide Gems လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်နေတဲ့အကြောင်းရင်းနှီးများစုပြီးအမည်ပေးထားတဲ့နိုင်ငံတကာလှုပ်ရှားမှုကို American ပြည်ထောင်စု Washington အခြေစိုက် ICR ရိုဟင်ဂျာအရေးဆောင်ရွက်နေတဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့ကဦးဆောင်နေတာပါ မကြာခင်ကြောက်တမဲ့ Christmas အားလည်းရဲ့အချိန်နဲ့တိုက်ပြီးမြန်မာနိုင်ငံကကြောက်စိမ့်တုံးတွေကိုအဓိကဝယ်ယူနေတဲ့အီတလီအခြေစိုက် Bulgari လိုနာမည်ကျော်နိုင်ငံတကာကြောက်မြရတနာကုမ္ပဏီအပါအဝင်အခြားကြောက်မြရတနာကုမ္ပဏီတွေကိုပြစ်မှတ်ထားပြီးမြန်မာစစ်ဘုတ်ချုပ်ကုမ္ပဏီတွေပိုင်တဲ့ကြောက်မြရတနာကုမ္ပဏီတွေကရောင်းချတဲ့ကြောက်စိမ့်နဲ့ပြည်များတွေကိုမဝယ်ယူကြဘူး Simon Bellinas ကဗီအိုကိုပြောပါတယ
် But, you know, basically we want to make sure that Bulgari does not buy any gems from Burma.
မြန်မာစစ်တပ်ကိုဝင်ငွေနဲ့အကျိုးအမြတ်တွေရအောင်လုပ်ပေးနေတဲ့မြန်မာကြောက်စိမ့်ပဒမြားစတဲ့ကြောင်းမြေရတနာတွေကိုဘူဂရီကုမ္ပဏီကမဝယ်တော့ဘူးဆိုတာသိကြအောင်ကျွန်တော်တို့လှုပ်ဆောင်ခြင်းပါတယ်။ကျွန်တော်တို့ကမ်ပိန်းလှုပ်ရှားမှုအဓိကရည်ရွယ်ချက်ကမြန်မာစစ်တပ်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေပဲဖြစ်ပါတယ်။ အလုံးတိကျတဲ့အတိုင်းမြန်မာနိုင်ငံကထွက်တဲ့ကြောင်စိမ့်နဲ့ဗရမျာတွင်းထွက်လုပ်ငန်းတွေကိုမြန်မာစစ်တပ်နဲ့သူ့ရဲ့ကုမ္ပဏီတွေကလွှမ်းမိုးချုပ်ကန်ထားတာပါပြီးတော့လည်းဒီလုပ်ငန်းတွေကရလာတဲ့ဝင်ငွေပတ်စံတွေနဲ့မြန်မာစစ်တပ်ဟာလက်နက်တွေဝယ်ယူပြီးရိုဟင်ဂျာတွေပေါ်ဖိနှိပ်မှုပါဝင်ကချင်ရှမ်းနဲ့အခြားတိုင်းသားဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေအတွက်အသုံးပြုန
ahem tangarori ko myama sitat ka ajan phat phi nei mu ko san chin ne a ni ne myama nai ngan ga chao myet yedana ri ma we yu ye hlou sha mu ma pa win ga bu ba de nai ngan ga chao myet yedana company ri a ni ne myama nai ngan ga dai yai we yu da myo ma lout bi me ain ni chin ti yauk ne thai nai ngan ri ga tsin myama chao myet yedana twin thwat twi ko we yu nai ma de di twet a khu lo myama nai ngan ga chao myet yedana ri ma we yu ya bu so de hlou sha mu thi yauk mu shi ba ma la Simon Bill Nescaro a khu lo tong myan ma de
What we're specifically asking Bulgari to do and the other jewelers to do is not buy any gems that profit the Burmese army.
So Bulgari about when a cha chom nyet yedana company တွေကိုကျွန်တော်တို့အတိအကျပြောတာကတော့မြန်မာစစ်တပ်ကိုအကျိုးအမြတ်ရှိစေမဲ့ဘယ်လိုကြောင့်မြန်မာယန္နာတွင်းတွက်မျိုးကိုမဆိုဝယ်ယူခြင်းမပြုဖို့ဖြစ်ပါတယ်တကယ်လို့ company အနေနဲ့မြန်မာနိုင်ငံကဗဒမြားဝယ်ယူတဲ့အခါမှာလေမြန်မာစစ်တပ်ကပိုင်တဲ့ကြောင်မြန်နာတွင်းတွေကမဟုတ်ပါဘူးသူတို့လုပ်တဲ့အချောတွေတွေမဟုတ်ပါဘူးမြန်မာစစ်တပ်နဲ့မဆိုင်ပါဘူးလို့တက်တည်ပြသလို့ရပါတယ်ဒါလည်းပြဿနာမရှိပါဘူးအဓိကအကြောင်းရင်းကတော့မြန်မာနိုင်ငံကကြောင်မြန်ရန်နာလုပ်ငန်းမှာမြန်မာစစ်တပ်လွှမ်းမိုးချုပ်ကန်ပြီးအမျက်စွန်းရရှိနေတာကိုပိတ်ပင်တားမြစ်ဖို့စစ်တပ်ပိုင်ကုမ္ပဏီတွေစီကမဝယ်ယူရေးပဲဖြစ်ပါတယ်
ဒါပြင် American အခြေစိုက် Tiffany လို့ကြောင်မြေရတနာကုမ္ပဏီကြီးကလည်းသူတို့အဖွဲ့နဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံကကြောင်မြေရတနာတွေကိုဝယ်ယူဖို့မရှိကြောင်းပြောဆိုခဲ့တယ်လို့ Simon Billness က VOE ကိုအခုလိုပြောပါတယ
်။ Currently Tiffany has a policy that they will not buy gems from Burma. Tiffany also requires all of it.
Tiffany ကုမ္ပဏီရဲ့လက်ရှိ policy ကတော့မြန်မာနိုင်ငံကကြောင်မြေရတနာတွေကိုမဝယ်ယူရေးဖြစ်ပါတယ်။ဒါအပြင် Tiffany ကိုလာရောက်တဲ့ကိုယ်တွေအားလုံးဟာကျောင်းမြေရနာတွေကိုဘယ်နေရာကယူလာတယ်လဲဘယ်မှာအချောကင်တယ်လဲစတဲ့တက်တည်အထောက်ထားစာရွက်စာတမ်းပြဖို့လိုပါတယ်။ဒါကြောင့်မြန်မာနိုင်ငံကလာမလာဆိုတာကိုသိနိုင်ပြီးကုမ္ပဏီအနေနဲ့လည်းရှောင်ရှားနိုင်ပါတယ်
။ ကာတီရင်လိုနာမည်ကျော်နိုင်ငံတကာကြောင်မြင့်ရေးတနာကုမ္ပဏီကြီးကလည်းမြန်မာနိုင်ငံကထွက်ရှိတဲ့ကြောင်မြင့်ရေးတနာတွေကိုဝယ်ယူမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုတွေရှိခဲ့တယ်ဆိုတဲ့စွဲချက်တင်နဲ့
ICC နိုင်ငံတကာရာဇဝတ်ခုံရုံးကကင်တွယ်စစ်ဆေးတင်ကြောင်းတိကျတဲ့အော်ဂုတ်လ9ပိုင်းကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလည်းအစီရင်ခံစာထုတ်ပြန်ထားပါတယ်ရှင်။မင်းညနိုင်ပြောပြသွားတာပါခင်ဗျာ။အခုတော့လူကုန်ကူးမှုဖမ်းဆီးတဲ့တရင်တပုတ်ကိုလည်းတင်ပြကြပါမယ်။မလေးရှားနိုင်ငံဆီလကွန်လူဝင်မှုကြီးကြပ်ရေးဘီရိုကထုတ်ပြန်ချက်တွေအရအခုရက်ပိုင်းအတွ ဒီမိုကရက်ပြည်ထောင်စုဝါရှင်တန်အခြေစိုက်ICRကဗီအိုကိုပြောပါတယ်။ဒါကြောင့်အလို့သမား665ဦးဟာတရားမဝင်နေထိုင်အလို့လုပ်ကင်နေကြတဲ့အတွက်ဖမ်းဆီးစစ်ဆေးခဲ့ရမှာအဲ့ဒီထဲမှာမြန်မာနိုင်ငံသားတရား50ကျော်ပါဝင်နေတယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။ဒီကြောင့်
VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။မလေးရှားနိုင်ငံမှာလူဝင်မှလဇန်ပိုင်းကစပြီးအဖမ်းဆီးတွေလုပ်ခဲ့ရမှာမြန်မာတွေအလွတ်လုပ်ကင်နေတဲ့ဆလံကောပီနယ်အတွင်းကစစ်ရုံတွေကိုဝင်ရောက်ဖမ်းဆီးခဲ့တာပါဒီထဲမှာမြန်မာတွေရာကနန်းလောက်အဖမ်းဆီးခံခဲ့ရပါတယ်။မလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးထိတ်သိမ်းရေးစခန်းတွေကမြန်မာတွေကိုတွားရောက်ကူညီပေးနေတဲ့ကိုတီဟမမောင်ကတော့
ဒီမီဆိုင်းရောင်းလာတော့လူရောက်200လောက်ပါသွားတယ်ပါ။ဟိုကတော့နိုင်ငံသားတွေတော်တော်များများပေါ့မြန်မာတွေလည်းပါတယ်။ဗင်နီယာတွေမှာလောက်ကြတယ်ဆိုတော့ဘုံဘုံအကြီးကြီးပေါ့။နောက်သူတို့သတ်မှတ်ထားတဲ့ဟိုဘုံလူ၊ကွာတေးနေတဲ့ရန်နေတဲ့ဒီစိတ်ယုံတွေကိုတော်တော်များများဟိုဟာလောက်ကြပါတယ်။မလေးရှားနိုင်ငံရဲ့တရားမဝင်အလို့သမားဆိုင်ရာဥပဒေပုံမှန်20တင်းနဲ့ညှိစွန်းနေကြသူတွေထဲမှာမြန်မာနိုင်င ဒီမိုကရက်ကအများဆုံးရွေးခန့်ပြီးတဲ့အတွက်ကြောင့်အောက်လှုပ်တော့တမရရဲ့လုပ်တဲ့ပေါ်လစီရဲ့အနေနဲ့ပြည်တွင်းရေးမှာမလှုပ်တာမရှိတာချင်းနေမှာရှိနေပေမဲ့လည်းပါရင်ပေးစကလီဝင်ဝင်နေကဆိုပါတယ်မြန်မာတွေကတော့များသောအားဖြင့်အလဲပီးစားတွေနဲ့လာပြီးအလုပ်လုပ်ကန်နေကြတာတွေအလုပ်လုပ်ခွင့်လက်မှတ်တွေမရှိပဲအလုပ်လုပ်နေကြတာတွေကြောင့်ဖမ်းဆီးခံရတာဖြစ်တယ်လို့လည်းကိုတိဟမမောင်ကဆိုပါ ဟိုဆိုလို့အခုကျွန်တော်တို့ပတ်စပို့တွေနဲ့တချို့တွေအလဲပြီးလာရင်လည်းဝင်လာတယ်အဲပါမင်းမရှိကြဘူးတချို့ကျတော့လည်းမလေးရှားမှနေလာတာကြာပြီပေါ့နော်ဟိုပတ်စပို့တော့ရှိတယ်ဒါပေမဲ့ပါမင်းမရှိတဲ့လူတွေပေါ့အဲ့လိုလူမျိုးတွေပဲအဓိကထားပါနာလေနိုင်ငံသားလို့သမားတွေထဲမှာအသက် 17ဖမ်းဆီးမှုတွေပုံများလာနေပြီးကွာလာလမ်ပူမြို့ကအကြီးဆုံးကုန်စည်တိုင်မှာလုကန်နေတဲ့လုတမားတွေကိုဝင်ရောက်ဖမ်းဆီးခဲ့ရမှာဖမ်းဆီးခဲ့တဲ့အရာရှိတွေကိုမြန်မာနိုင်ငံသားတဦးကမြို့ကောင်းစပရေးဘူးနဲ့စက်ကူဖြတ်သားကိုတုံးပြီးပြန်လည်တိုက်ခိုက်ခဲ့လို့၄ဦးဒဏ်ရာရသွားခဲ့တယ်ဆိုပြီးမလေးရှားနိုင်ငံသတင်းတွေမှာလည်းဖော်ပြထားပါတယ်မြန်မာလုတမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ ကျွန်တော်တို့ကမလေးရှားနိုင်ငံကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာလူသမားငါးသိန်းထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကြနေကြသူသိန်းနဲ့ချီရှိပါတယ်
ဒီရင်းနှောင်းမကြီးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မနေ့6နိုင်ခွဲနောက်ပိုင်းမှာတော့ Manakin English thing and Zaguna, Sayama Pedro, Tuyong Giaganda, Ujo Zamae, Mima Yi, don't touch it, Saradigo, Tensabo Shibare.
Viewing Yama Bayet and Ren Seasonable, the Nigu Margin Tolan Pinimare. Yamasanoj Manapai Chona Yani Kunanai T, Dido Mita, Tosan Hit, Lazy, Lazy Shit again. ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ ီည9:00နာရီအစီအစဉ်ပြည်ပြင်းည10:00နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6:00နာရီခွဲရှိပါပြီ။VOA အမေရိကန်တိုင်းရဲ့ကျန်းသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိလိုင်းနိုမီတာ24 kHz 12113ညလိုင်းနိုမီတာ40 kHz 9443ညလိုင်းနိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190ဒေါ်လာပါတိုးချဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ကမ္ဘာမီဒီယာတွေတက်ကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုတင်ဆက်မှာဖြစ်သလိုဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
ကျွန်တော်တို့တက်တဲ့ပတ်သက်လာတဲ့အမှုတွေကိုเนาะတရားရုံးကြီးအပြစ်ပေးတာများပါတယ်เนาะဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့ဟုတ်တရားသူကြီးချုပ်ကိုလည်းတက်ကလာတာကြာနောက်ပြီးတော့ဥဒန်းရှိကိုယ်တိုင်ခန့်နေခဲ့တဲ့လူတွေဖြစ်တယ်ပေါ့เนาะဒါမျိုးဒီနေ့ဗမာပြည်အခြေအနေကတက်ပေါ်မှာပဲတရားဌာနက
မကြခင်နောက်ပိုင်းမှာတင်ဆက်မဲ့အစီအစဉ်မှာအပြည့်စုံကိုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့အက်ဒီတာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြည့်ဦးကျော်စံသာနဲ့ကိုကျော်အောင်တို့ကပြောပြမှာပ
ါမြန်မာပြည်မှာလုပ်တဲ့အစီအစဉ်ကအာရှပစိဖိတ်ဒေသရဲ့ meth and vitamin ပြဿနာကိုအဆုံးသတ်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ record ကဘာဟိုရဲ့ဆောင်းပါးကို South China Morning Post မှာဖတ်ရပါတယ်အာရှမှာ meth and vitamin ထုတ်လုပ်ရုံစားမှုက2019ကစတင်ကိုကျော်လွန်ပြီးအခုကစိုးရင်ွယ်အခြေအနေကိုရောက်ရှိလာပြီးလို့ကျွမ်းကျင်သူကိုကပြီးစာရေးပါတယ်အာရှပစိဖိတ်စက္ကူနိုင်ငံအရေးပါတဲ့အရာစီးကြီးတွေဟာမြန်မာနိုင်ငံနေပြည်တော်မှာဗုဒ္ဓဟူးနေ့ကတောက်ကြနေအထိဒီကိစ္စကိုကင်တွယ်အခြေရှာဖို့ဆွေးနွေးနေကြတယ်လို့ဆိုပါရယ်။ Meth and Vitamin စေဗျာတွေအဆမတန်ပေါ်များလာတဲ့ကိစ္စဟာဒေသတွင်းစနစ်ကျကျကျူးလွန်နေတဲ့ရာဇဝမှုတရားဖြစ်နေတာကိုတွေ့ရတယ်လို့ဘန်ကောက်ခြေဆိုင်ကုလသမဂ္ဂစေဝါနဲ့ရာဇဝမှုဆိုင်ရာအတိုင်ပင်ခံ Jeremy Douglas ကိုကူကားပြီးရေးသားထားပါရယ်။ Meth and Vitamin နီးရယ်စေဝါအတုပြဿနာဟာလည်းပဲအာရှဒေသအတွက်အရေးကြီးတဲ့စိုးရိမ်စရာဖြစ်တယ်လို့ဆိုပါရယ်။ Fentanyl လို့ခေါ်တဲ့အကိုက်ခဲပျောက်ဆေးနဲ့တူတဲ့ဆေးအတုတစ်မျိုးဟာအင်မတန်အန္တရာယ်ကြီးမားတယ်လို့ဆိုပါရယ်။ဒီပြဿနာကိုနိုင်ငံတွေအကြားဆွေးနွေးညှိနှိုင်းဖြစ်စေမဲ့ကိစ္စကိုကြိုဆိုရဲလို့မြန်မာဘက်ကပြောပြီးမြန်မာအရာရှိကြီးကတော့မြန်မာပြည်ကစေဝါအတုတွေကိုအများအပြားထုတ်လုပ်နေတဲ့ဆိုပေမဲ့ဒီစေဝါအတုတွေထုတ်လုပ်ဖို့အခြေခံလိုအပ်တဲ့ဓာတုပစ္စည်းတွေကိုမြန်မာပြည်ကထုတ်လုပ်တာမဟုတ်ဘူးလို့လည်းပြောကြောင်ရေးသားထားပါတယ်။ကုလသမဂ္ဂအတိုင်ပင်ခံဒေါက်ကလပ်ကတော့မြန်မာနိုင်ငံအနေအထားဟာကမ္ဘာပေါ်မှာဓာတုပစ္စည်းအများအပြားထုတ်လုပ်ရရှိနိုင်တဲ့တရုတ်နဲ့အိန္ဒိယလိုနိုင်ငံတို့ကြားမှာတည်ရှိနေတဲ့အတွက်ကင်တွယ်ရစိတ်ခက်နေတယ်လို့ပြောပါသေးတယ်။မူရစေဝါတွေဟာအဆမတန်ပေါ်များလာတဲ့အတွက်အဓိကအဖြစ်ဒီခင်ကလက်လှမ်းမမီနိုင်တဲ့ကလေးငယ်တွေဒီမူရစေဝါတွေကိုလက်လှမ်းမီလာနိုင်တဲ့အခြေအနေမျိုးဖြစ်လာနေတယ်လို့လဲ South China Morning Post အနေနဲ့အစီအမံပြုရပါကြောင်းရေးသားထားပါတယ်။ဒီခင်ကမတွေ့ရတဲ့နေရာတွေမှာအခုခါမူရစေတွေကိုအဆမတန်ဈေးပေါ်ပေါ်နဲ့လွယ်လင်းတကူရရှိရနိုင်တယ်လို့လဲအစိုးရတွေကပြောကြားဖော်ပြထားပါတယ်။ Douglas ရဲ့အဆိုအရအာရှဒေသတွင်းနိုင်ငံတွေမှာ2018အတွင်းဖမ်းမိတဲ့ Meth and Vitamin မူရစေဗျာဟာကုလသမဂ္ဂဖော်ပြတဲ့ကီလို9000တဲ့အဆမတန်ပိုများနေတယ်လို့ဆိုပါတယ်2015မြန်မာနိုင်ငံအနီးတစ်ဝိုက်မှာဖမ်းမိတဲ့ meth amphetamine ပမာဏဟာအမေရိကတိုက်အလဲပိုင်းနဲ့မြောက်ပိုင်းမှာဖမ်းမိခဲ့ရတဲ့ပိုများပါတဲ့ဒါကြောင့်နေဆာချင်းထိစပ်နေတဲ့နိုင်ငံတွေအလုံးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောပါတယ်ဒီအာရှဒေသကစေဝါအတုပြဿနာဟာတကယ်တော့ဝေးလံတဲ့ကမ္ဘာဒေသတွေကိုရောက်ရှိပြီးကမ္ဘာတစ်ဝန်းလုံးနဲ့ဆိုင်တဲ့အန္တရာယ်အခြေအနေတရားဖြစ်လာနေရလို့လည်းပဲရေးသားရင်းညှိနှိုင်းချွတ်သွားပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့ Facebook ရဲ့အခမ်းကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ Evelyn Duke ရေးသားတဲ့ဆောင်းပါးကို Lawfare Blog ဆာမျက်နှာမှာနိုဝင်ဘာလ9ရက်နေ့ကဖော်ပြထားပါတယ်မြန်မာနိုင်ငံမှာ Facebook ကုမ္ပဏီရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့နိုဝင်ဘာလ9ရက်နေ့တုန်းကအစီရင်ခံစာတစ်စောင်ထုတ်ပြန်ပါတယ် Facebook နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာလူခွင့်ဆိုင်ရာအကျိုးသက်ရောက်မှုတွေဘယ်လိုရှိသလဲဆိုတာကိုဖော်ပြထားတဲ့အစီရင်ခံစာပါဒီအစီရင်ခံစာကိုရေးသားပြုစုတာကBusiness for Social Responsibility ဆိုတဲ့အစိုးရမဟုတ်တဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကဖြစ်တယ်ဆိုပေမဲ့ Facebook ကပဲဒီအစီအခံစာအတွက်ငွေကြေးထောက်ပံ့ပေးတာပါမြန်မာနိုင်ငံမှာလူခွင့်ရေးတွေကို Facebook ကဘယ်လိုကာကွယ်စောင့်ရှောက်နေသလဲဆိုတာကိုအစီအခံစာမှာရေးသားထားပါတယ်ပြီးခဲ့တဲ့နှစ်တွေအတွင်းလူခွင့်ရေးခြေနေတွေမြန်မာနိုင်ငံမှာဆူဆူရရဖြစ်ခဲ့တာတွေအပေါ် Facebook ဘက်ကတုံ့ပြန်မှုတွေနှေးကွေးခဲ့တာတွေနဲ့ပတ်သက်ပြီးအစီအခံစာထဲမှာတော့အဓိကထားဖော်ပြထားတာမရှိပါဘူး Lame Nagama, Belo Losam Mure, Techa Losam, then the Resuret, Janian Pijadi, Belo Chinidi Pilla, and the Resuret, three Pijadigo, Saint Canare, Majita, Dimpia Tavare, Facebook Nine, Barry Losam, then Esuret, Chedile, Amyapia Pomare. Nemagima Picket, Facebook, Anne Chedigule, Facebook Becca, Pinsin Mure, Ye, you saw Mure, Lonibare. Shima Pubido Loa Mare, Myapia Shini did as Ragule, Facebook Becca, Winkamare.
ကျောင်းလာရမယ့်အခက်အခဲတွေတေချာပေါက်ရှိနေတဲ့ဆိုတာကိုလည်းအစီရင်ခံစားရဲမှာထင်ထင်ရှားရှားတွေ့ရပါတယ်လို့အဗလင်ဒုတ်ရေးသားတဲ့ဆောင်းပါးကိုလော်ဖဲဘလော့စာမျက်နှာမှာဖော်ပြထားပါတယ်။ဒေါ်ရာရှင်များရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေဖြန့်နှံ့နေကြတာတွေကိုFacebook ကဟန့်ကြားရမှာအားနည်းချက်တွေရှိနေတဲ့အတွက်ရှင်းလာမယ့်2023ခုကြွန့်ကျင်သူတွေကသတိ င်း၃လူတွေအထူးအားထားနေကြတဲ့ Facebook မှာမသိမြတ်မှုတွေနဲ့အမုန်းစကားတွေမပြတ်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOES နေနေညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်းရယ်ရှောင်ရယ်တွေကိုသိလိုတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOES ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ dummies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်ပြီးကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်နေလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေနေ့ VOE ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်။ဒီကနေ့မင်းတင်ပြမယ့် Idiom အသုံးကတော့
Tip of the iceberg
ဖြစ်ပါတယ်။ဆာလုံးပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီတွေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြားပေါ့ကမ္ဘာရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာပြစ်ချာဇင်ဟန်သင်္ဘောကြီးတိုက်တနစ်ခါပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုရုပ်ရှင်ကားကိုချီးပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိသေး။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါလေ။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုကြောင်းကိုသွားပြီးဒုံးနဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါလေ။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Hu ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါလေ။ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ
tip of the iceberg.
တို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom သုံးအင်္ဂလိပ်သင်ခန်းစာကိုတော်လလတန်ပို့ချခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာအငင်းပွားဖွယ်ရာအစိုးရလျှို့ဝှက်ချက်ချိုးဖောက်မှုဥပဒေနဲ့တရားစွဲခံရပြီးထောင်ဒဏ်9နှစ်ချခံရတဲ့ရိုက်တာသတင်းတော်2ဦးအမှုကတော့အယူခံဝင်သားဆဲဖြစ်ပါတယ်။ဥပဒေကြောင်းအရရောလက်ရှိသမ္မတရဲ့ပုဂ္ဂိုလ်ရေးသဘောတဘာဝအရပါကြည့်မယ်ဆိုရင်သူတို့2ဦးဟာအယူခံမှာလွတ်မြောက်နိုင်တဲ့အလားအလာရှိနေပါတယ်။ဒါပေမဲ့တကယ်ပဲလွတ်မြောက်နိုင်မလားဆိုတာကတော့တန်တရာဖြစ်ပွဲရာရှိတယ်လို့လူအခွင့်အရေးရှိနေကြီးဦးကြည်မြကပြောကြားလိုက်ပါတယ်။ရှင်နေယူကြည့်မြင်တဲ့ဆွေးနွေးထားတာကိုဒီတစ်ပတ်မှာနှာစင်နေပါလေ
ဒီလိုကျွန်တော်ဦးကြည့်မြင်တဲ့ဆွေးနွေးလိုတဲ့အကြောင်းရင်းကတော့ Reuters သတင်းတော်နှစ်ယောက်အယူခံတက်တဲ့ကိစ္စနဲ့ပတ်သက်ပါတယ်ဒီအမှုကစကားကလေကအစ်မမြောက်တဲ့အမှုဆိုပြီးတော့တချို့ကစုံစမ်းကြပါတယ်ဆိုတော့ဒီအမှုဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အချင်းချင်းဥပဒေကြောင်းအရဘလောက်မှန်မှန်ကန်ကန်စီရင်စစ်ဆင်ခဲ့တယ်လဲဆိုတာအကြမ်းဖက်စုံစမ်းပြပါခင်ဗျအ
ဲပထမသာဆွဲစုတွေကတောက်လျှောက်ကျွန်တော်တို့အဖွဲ့ရဲ့ပြည်သူ့ရှေ့ပညာနဲ့ဥရေအထောက်ကူသူများအဖွဲ့ရဲ့ရည်တည်ချက်ကတော့သတင်းမီဒီယာသမားကိုသတင်းမီဒီယာဥပဒေနဲ့ပဲအရေးယူရမယ်။ဒီရှုဝတ်ချက်ဥပဒေဆိုတာအင်္ဂလိပ်တစ်ထက်ကပြဋ္ဌာန်းခဲ့တဲ့အထူးဥပဒေဖြစ်တော်လဲတဲ့အထူးဥပဒေရင်းတူရင်သတင်းမီဒီယာဥပဒေလည်းအထူးဥပဒေပဲ။ဥပဒေ၂ရက်တူလို့ရှိရင်1983ခုနှစ်စကမ်းများဖို့ဆိုရင်ဥပဒေရနောက်ကျတဲ့ဥပဒေဖြစ်တဲ့သတင်းမီဒီယာဥပဒေကထွားမိုးတယ်အဲ့တော့မလို့ချိုးဝက်ချက်ဥပဒေနဲ့သတင်းမီဒီယာသမားကိုအရေးကြီးလို့မရဘူးလို့ကျွန်တော်တောင်းလျှောက်ရပ်ပြီးလာပါတယ်။11 media အမှုမှာလည်းဒီတိုင်းရပ်ပါတယ်ကျွန်တော်တို့ကပန်းပန်းရန်စက်ကြီးအမှုနဲ့စွဲလို့မရဘူးသတင်းမီဒီယာဥပဒေနဲ့ပဲစွဲရမယ်ဆိုတဲ့ဥစ္စာကိုအခုတမရကတော့လက်ခံလိုက်ပြီးတော့အိုက်တိုင်ညွှန်ကြားလိုက်ပါတယ်ခင်ဗျာ
။နောက်တစ်ခါအချက်လက်ပိုင်းအရာရောဒီသတင်းနောက်နှုတ်ပြုလုပ်ခဲ့တဲ့လုပ်ရက်တွေဟာသူတို့ကိုယ်တိုင်တကယ်တမ်းပြမှုကိုကျွလွန်ခဲ့တဲ့လုပ်ရက်လို့ပေါ်လွင်ထင်ရှားပါလားခင်ဗျာစစ်စစ်တဲ့ခါအ
ဲ့ဒါကတော့စဆွဲဆိုတဲ့ကလွဲနေတဲ့ခါကျတော့အဲဒုတိယပိုင်းကိုကျတော့မလွဲမချောင်တာပြောရမယ်ဆိုရင်တော့ဒီရင်းမြာသမားတွေကိုအချိုးဝချက်ဥပဒေနဲ့ပဲရင်းယူတဲ့အခါမှာတကယ်မတတ်နိုင်တော့ဘူးငါတို့ကတော့ပြောလို့တော့မနိုင်တော့ဘူးမနိုင်တော့တဲ့အတူတူကဲသူတို့တရေလိုဘက်ကစစ်စစ်ချက်တွေကိုစောင့်ကြည့်မယ်ပြီးတော့မှပဲအကဲဖြတ်တော်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီလိုပဲစိတ်ကိုလျှော့ထားလိုက်ပါပါအဲ့မှာတရေလိုဘက်ကိုစစ်တဲ့အခါမှာတရေလိုဘက်ကတက်တည်ကြရန်တာဝန်ဘယ်မှာပြည့်ရင်းသွားလဲဆိုတဲ့အခါကျတော့ဒီရမှုမိုးကြော်နိုင်ကနေပြီးတော့သူကသူ့ကိုအဲ့လိုမှလုပ်ပြန်ပြီးတော့ဝါလုံးကိုထောင်ချောက်မဆင်လို့ရှိရင်သူ့ကိုဖြုတ်ပြင်မယ်အေးယူမယ်ထောင်ချပြင်မယ်လို့ရမှုချုပ်ကသူ့ကိုအမိန့်ပေးလို့လောက်ရပါတယ်တကယ်ကြတော့အဲ့လူကြီးကတကယ်ကိုကျူးလွန်လာတာမဟုတ်ဘူးအဲ့လူကဘာမှလုပ်တာမဟုတ်ဘူးသူကလည်းခိုင်းလို့သာလောက်ရတာပဲဆိုတော့အဲ့ဒီမှာထွက်လိုက်တဲ့အခါမှာအဲ့ဒီမှာပြတ်တော်တာပဲဗျာနောက်တစ်ချက်ကလည်းအဲ့မှာရဲတက်တက်ကြီးရှိတယ်ဗျာခင်မောင်လေးဆိုတာသူ့ကိုရုပ်ရှင်ကိုမပို့တန်ဘူးဗျာကဲတင်းလိုပြပြတဲ့ဒီဘယောက်ကမှမသိဘူးလေကဲသိပါဦးဗျာအဲ့တော့အဲ့လောက်ရုပ်ကြီးချင်းပြဖြစ်တဲ့အမှုကြီးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကတော့ရတော့တော့နိုင်ငံရေးရတော့တာမဟုတ်ဘူး။လုံးဝဒီအမှုကပြက်နေတဲ့အမှုဖြစ်တယ်ဆိုတော့ကျွန်တော်ကအတိအကျပြောနေပါလေဗျာ
။ဟုတ်ကဲ့။ဒါကြောင့်လည်းပဲလူတွေကဒီအမှုရဲ့နောက်ွယ်မှာအာဏာပိုင်တွေရှိနေတယ်။အာဏာပိုင်ဆိုတာမှအထူးသဖြင့်တပ်မတော်ပိုင်ကမကြိုက်လို့ဒီလူတွေကိုထောင်ချခြင်းလို့ဒီအမှုကဒီတိုင်းဖြစ်နေရတယ်လို့သုံးသပ်ကြပါရဲ့။နိုင်ငံတကာပြောကြတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့ကဦးကြီးမင်းသူတို့ပြောတာလွန်တယ်လို့ထင်ပါသလားခင်ဗျာ
။အဲ့ဒါနဲ့ပတ်သက်လို့ကတော့ဒီလိုရှိတယ်ဗျာ။ကျွန်တော်တို့တပ်နဲ့ပတ်သက်လာတဲ့အမှုတွေကိုကတော့များသောအားဖြင့်เนาะတရားရုံးကြီးကအပြစ်ပေးတာများပါတယ်เนาะ။ရာခိုင်နှုန်းပြည်ပယ်ဆိုတာဘာလို့ပြောရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့ဟုတ်တယ်တရားသူကြီးချုပ်ကိုလည်းတက်ကလာတာကြာသူ့ဘုံမှုကြီးကလာတာဖြစ်တယ်။အဲ့တော့ဦးတန်းရှင်ကိုယ်တိုင်ခန့်နေခဲ့တဲ့လူတွေဖြစ်တယ်ပေါ့နော်။တရားရပါခဲ့။အဲ့တော့သူကလည်းပဲလက်ရှိရတအစိုးရနဲ့လည်းခန့်နေတာလည်းမဟုတ်ဘူးဗျာ။သူ့ကိုဒါမျိုးဒီနေ့ဗမာပြည်အခြေအနေကတပ်ပေါ်မှာပဲတရားဌာနကသစ္စာရှိတယ်။ဟလာအဲ့ဒီပေါ်မှာပဲလိုက်လာတယ်သွားတွေ့ရတယ်။အခုသမရာကြီးတက်လာတဲ့အခါကျတော့ပြည်သူတွေကအားတက်လာပြီးတော့သမရာကြီးကိုအားကိုးကျင်တဲ့စိတ်တော်ရှိတာပေါ့ကွာ။တော်တော်လေအခြေခံအကြောင်းတွေအားလုံးနဲ့အခုဝါလုံးလို့ဒင်းတော့တရားကိစ္စမှာတော့တက်ကအလိုကြပဲတရားစီရင်ရလိုက်တယ်လို့ကျွန်တော်ကတော့အဲ့လိုပဲဩဇာမကင်းတော့ဘူးဆိုတာအဲ့ဒီမှာစပြီးတော့ကျွန်တော်တို့ကတံမြရရှိလို့တာပေါ့ဗျာ
နောက်ခုကပြည်တံချမှတ်လိုက်တဲ့အခါမှာလည်းပဲအဲ့ဒီပြည်တံစီရင်တဲ့အထက်မှာဖော်ပြထားတဲ့ပြမှုဆိုတာကသူတို့ဆွဲဆိုခဲ့တာနဲ့မတူဘူးထပ်ပြကြပါသေးတယ်ဟုတ်ပါလား
ဟုတ်ပါတယ်အစဆွဲတုန်းကပုံမှန်နဲ့တကယ်သုံးတပ်ပြီးချလိုက်တဲ့အခါနေကဟိုမတူဘူးပြင်လဲလွဲနေတာလည်းရှိတယ်အဲ့ဒါတော့ဥပဒေချက်လက်ရလွဲနေတာလည်းရှိပါတယ်ခင်ဗျာ အဲ့တော့ဒီဟာစဉ်းစားကြရရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့တရားစီရင်ရေးကိုမလွတ်လပ်ဖဲနဲ့မလွတ်လပ်ဘူးဆိုတော့ဟိုကပြောတာကြောက်ပြီးတော့အကြောက်တရားနဲ့အဂတိတရား၄ပါးမှာဘယာဂတိနဲ့ကြောက်ပြီးတော့လှုပ်လိုက်တယ်လို့ကျွန်တော်တို့ကဒီလိုပဲမှတ်ယူပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ကျွန်တော်ဒီမှာဂျက်ဖြတ်မေးခြင်းနဲ့တိစတ်တစ်ခုရှိပါတယ်တရားဥပဒေကြောင့်ရတော့စိတ်မဆိုင်ဘူးပေါ့ကြွဒါပေမဲ့ဒီနေရာမှာလူတို့သဘောထားတချို့ကလည်းပဲဒီကိစ္စဟာအမျိုးသားရေးနဲ့ပတ်သက်တဲ့ဘာညာပေါ့လေသူတို့ဟာသူတို့အသိပဲဖွင့်ရပြီးတော့ဒီသတင်းနောက်တွေကိုအပြစ်တင်တယ်တည့်ရက်လူရက်ကမှန်တယ်ဆိုတဲ့ပုံစံမျိုးနဲ့လည်းပဲတွေ့ရတဲ့လူရှိပါတယ်ဒီလိုကိစ္စမျိုးတွေကိုတရားဥပဒေသမားတွေကထက်သွင်းစဉ်းစားသင့်ပါလားခင်ဗျာ
အဲတခုတော့ရှိတယ်ဗျာကျွန်တော်တို့ကဗမာနိုင်ငံမှာနေတဲ့အခါကျတော့လူမှုသဘောထားကိုလည်းလေ့လာရတာပေါ့ဗျာဘာဖြစ်လို့လဲဆိုတဲ့ချက်ပြောရင်ဥပဒေကလည်းပဲအချက်လက်နဲ့လည်းမကင်းဘူးပေါ့ဗျာဥပဒေကဥပဒေတစ်ခုတည်းမဟုတ်ဘူးအကြောင်းချင်းကအချက်လက်နဲ့ facts နဲ့ law နဲ့နှစ်ခုရှိတာဟုတ်အဲ့တော့ facts နဲ့ပတ်သက်လို့ကျွန်တော်တို့ကစဉ်းစားတဲ့အခါကျတော့လူမှုရဲ့ခြေမြင်ချက်ကဘာလဲဆိုတဲ့အခါကျတော့အချို့ဒါပြအယူဆပြင်းထန်တဲ့လူတွေပေါ့ဗျာအထူးသဖြင့်အစိုးရောက်တဲ့လူတွေကဘာလဲဆိုလို့ချင်းအာဒီဘီဇင်းဒီလောက်တဲ့ဥစ္စာဟုတ်ဘာဖြစ်လဲအဲ့ဒါကိုအဲ့ဒါကိုဒီကောင်ကြီးကပေါ်ထုတ်ရလားဒီကောင်ကြီးကနိုင်ငံခြားသားကြီးသားတွေလားအဲ့လိုစိတ်ဓာတ်တည်နေလုံနေတာကိုတွေ့တဲ့အခါကျတော့ကျွန်တော်လည်းအတော်စဉ်းစားရတယ်ဗျဟာဒီဟာကလည်းဟုတ်တော့ဟုတ်တယ်ဘာမှမဆိုဘူးငါတို့ဒီမှာလာပြီးတော့ဘင်္ဂလီကြီးရဲ့လွှမ်းမိုးမှုတွေဟိုယာဉ်အဆက်ဆက်နဲ့ပြဿနာဖြစ်ခဲ့တာဆိုတော့ကျွန်တော်တို့ပြောရဆိုရတော့အတော်သတိထားပြောရတယ်အခုကျွန်တော်ပြောနေကြတော့မှာပဲနော်ဒါကျွန်တော်ကကျွန်တော်သေးသေးချာချာဆန်းစစ်ပြီးတော့မှအပြောနေရတာပေါ့ဗျာရှင်းရှင်းပြောရှင်းရှင်းချိန်နောက်ကြည့်ပြီးတော့ပြောနေရတယ်ဟုတ်အဲ့တော့တော့လည်းပဲဥပဒေနဲ့ကြည့်မယ်ဆိုရင်တော့တကယ်လို့ကတပည့်ကောင်းစွာမပြနိုင်ဘူးတရားခံဘက်ကကောင်းစွာထုတ်ကြည့်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်စီရင်ထုံးနေရတရားခံကိုပဲကူစားပေးရမယ်သူ့ကိုတက်ညာရမယ်လို့အဲ့လိုစီရင်ထုံးနေရှိတယ်ကြောက်မလို့တကယ်လို့ဘက်ကကျွန်တော်တို့ကမထောက်ခံခြင်းဖြစ်ပါတယ်ခင်ဗျာ
ဆိုတော့အခုရှင်းဆက်ပြီးကြည့်မယ်ဆိုရင်သူတို့အယူခံတင်ထားတဲ့ကိစ္စအယူခံတင်တဲ့ကိစ္စမှာတချို့ကလည်းပြောတယ်အယူခံကလည်းပဲတရားစီရင်ရေးဒါ judicial process ပြီးအောင်သွားပြီးတဲ့အခါမှာဥထုရေးအကြီးအကဲနိုင်ငံတော်အကြီးအကဲဖြစ်တဲ့သမ္မတကသူ့ကိုပြစ်ဒဏ်လွန်ရင်းခွင့်ပေးနိုင်တယ်လို့တချို့ကဖွဲ့စည်းပုံပုံမှန်204ကိုထောက်ပြပြီးတော့ပြောကြပါတယ်ဒါပေမဲ့တချို့ကလည်းပဲမဟုတ်ဘူးအဲ့မှာ204ကာကြီးအီးကသမ္မတကကြားဝင်ပြီးတော့လွန်ရင်းခွင့်ပေးနိုင်တယ်လို့ပြောကြပါတယ်ဒီကိစ္စနှစ်ခုမှာပဲဟာပို့ပြီးတော့မှန်ကန်ပါလေခင်ဗျာ
အားသမရအချိန်မွေးလူချင်းချက်လောက်ပြနေမှာလေဗျာမိခဲ့တဲ့တာလကတော့မြောင်များစွာလည်းရှိပါတယ်အများကြီးလည်းဥသိမ့်စိန်လက်ထက်မှာလွတ်တဲ့ပါလေဗျာအဲ့လိုသမရရဲ့အာဏာတရားစီရင်နေစေအမှုတွေတော့မပဲလွတ်ပြလို့နောက်ကျသူတို့ပြန်ပရိတ်အုပ်ရတယ်ဟာဒါကတော့အုပ်ချုပ်ရဝန်ဆက်ဖက်သူတို့ဖြစ်နေပြီဆိုပြီးတော့ပြန်ပရိတ်အုပ်ပါတယ်တော့တရားစီရင်နေစေအမှုမှာအပစင်ချက်ချပြီးတဲ့ဘယ်အမှုကိုမဆိုသမရကအာဏာရှိပါတယ်ဗျာသူလွန်မြောက်ကွင့်ပေးခွင့်ရှိပါတယ်နော်ဒါကတော့အတိအကျပါပဲ
ဆိုတော့အခုကိစ္စမှာတော့သမနာကပေးလိမ့်မယ်ထင်ပါလားသမနာဟာဥပဒေသမားတယောက်လည်းဖြစ်တယ်အတွေ့အကြုံရှိတဲ့ရှင်းရှင်းလင်းလင်းလည်းဖြစ်ခဲ့တယ်ဒီပုဂ္ဂိုလ်ကဆိုတော့တချို့ကိစ္စတွေမှာလည်းသူဥပဒေနဲ့အညီလုပ်ပါလို့ပြောနေတာရှိရဲဆိုတော့အခုကိစ္စမှာတော့သမနာကသူ့ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးပြည်ထောင်ကလူငင်းငင်းပေးနိုင်တဲ့အလားအလာဒါတော့လည်းနိုင်ငံရေးနဲ့ချင်းချင်းမီသုံးသပ်ကြည့်မယ်ဆိုရင်တက်မတော်ရဲ့သဘောကတစ်ဖက်အဲဒီလိုလွန်ဆန်ပြီးတော့သူပေးနိုင်လိမ့်မယ်လို့များသုံးသပ်မိပါလားခင်ဗျာ
အဲတမတော်ကလည်းဒီလိုဗျအဲ့လိုအတင်းအရမာကြီးတော့မဟုတ်ဘူးသူ့ဘက်ကလည်းပေးဆက်ထားတယ်ရှိတော့သူ့တိုင်းမှုတွေသူ့ရဲ့အဲစစ်ဘူတွေတိုက်ရင်မှုတွေကိုပေးဆက်ထားတယ်ဒါနဲ့ပတ်သက်လို့ဥထာတော့သူကတော့နည်းနည်းတော့ခံစားချက်တော့ရှိတာပေါ့ဗျသို့တော်လည်းပဲတမရာကြီးဟာဟိုအရင်တမရာဦးသိန်းစိန်လက်ထက်တုန်းကဆိုလို့ရှိရင်တရုတ်တကူသမားတွေကိုဗျာတသက်တကျွန်းချထားတာကိုရှိရနဲ့လွတ်ပြစ်တာပဲနော်လွတ်ခွင့်လွတ်ခွင့်ရှိပါတယ်အဲ့တော့လည်းတက်ကဘာမှမပြောခဲ့ပါဘူးနော်အဲ့တော့အခုလည်းပဲသမရာကြီးစီနဲ့ဒီကိစ္စကိုချိန်ငင်ပြီးတော့ဟာဒါတော့ရောင်းတိုင်းဝန်ကြီးချုပ်က11ကိုဆွဲတာမှားတယ်လို့သူကလည်းစဆွဲတယ်ကမှားနေတော့သမရာကြီးကပြန်တက်မှတ်တဲ့အနေနဲ့ဒါလူချင်းချင်းသာပြန်ပေးမယ်ဆိုရင်လည်းဒီသမရာကတတ်ပြီးရှိပြီးတော့ပြည်သူကလည်းယုံကြည်အားကိုးတဲ့သမရာလည်းဖြစ်တယ်မှန်မှန်ကန်ကန်လည်းလုပ်တာကိုနိုင်ငံတကာလည်းသိစေမယ်ပြည်တွင်းကိုလည်းပဲအချက်ပြထားတဲ့ဟာတွေအများကြီးရှိနေပါပြီဒါကြောင့်ဒီကိစ္စမှာသမရာကမလုံလင်းစရာတော့မရှိပါဘူးလို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိကျင်တာတခုကတော့ဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်လွတ်လပ်မှု Freedom of Judiciary ဟာဂျွေးကောက်ခံရတဲ့အရသာအစိုးရတက်လာပြီးရဲ့နောက်ပိုင်းမှာဘယ်လောက်ထိတိုးတက်ကောင်းမွန်မှုရှိလာပါသလဲအရင်နဲ့နှိုင်းယှဉ်ညွှန်းနဲ့ပြောပြပါရအချင်းချင
်းအဲရှိရတော့တမလာကြီးဦးမြင့်ပြတ်မလာခင်အထိကတော့ဒုံရင်ဒုံရင်ပဲဘာမှမတူဘူးတချို့ဟာကြောင့်ပိုးအောင်ဆိုးသေးတယ်နှစ်သုံးနေရာအတိုင်းပဲဆိုတော့တမလာကြီးဦးမြင့်တက်လာပြီးရဲ့နောက် ရှုပ်ရှားမှုပြီးတွက်လက်မြန်ဆန်းလာတာတွေကိုတွေ့ရတယ်။သို့တော့2007အချိန်ကဥပဒေအရတရားစီရင်ချုပ်ကအမှတ်80မပြည့်မချင်းသူ့ကိုဘလုံးမလုံမရဘူး။အဲ့တော့ဆွတ်တော်မှာလည်း NLD အမှတ်ကပုံပုံနှစ်ပုံလုံလောက်တဲ့မဲမရဘူး။တရားစီရင်ချုပ်ကိုအစားထိုးဖို့ဆိုရတယ်။အမှားတော့ဒီလောက်တရားစီရင်ရေးတွေမအောင်မြင်တာဘူး။ဥသိမ်းစိတ်နဲ့တက်ကဆိုင်အခုထိနော်ဆိုလို့ချင်းဆယ်နှစ်မိသားဖြစ်တယ်မအောင်မြင်တာဘူး။အစားထိုးရမှာပေါ့ဗျာ။ဖယ်ရှားတယ်ဆိုတဲ့စကားလုံးနဲ့အစားထိုးပြီးတော့ဒီနေ့ထက်မြက်တဲ့တရားစီရင်ချုပ်နဲ့အစားထိုးရမှာလုံးလုံးဆောင်ရွက်နေတာပေါ့နော်။အဲ့တော့ဒီတရားစီရင်ချုပ်ကလည်းဘာမှထွက်မှာမဟုတ်ဘူး။ဟာသူတို့ကသူတို့နဲ့ဒီရတဲ့ယာတူးနဲ့ဆိုလို့ရှိရင်သူတို့ကဒါကျွန်တော်တို့နိုင်ငံမှာဘရော့မှထွက်ရုံထုံးတာမရှိဘူး။တကယ်တော့တရားစီရင်ချုပ်ကမအောင်မြင်ပါဘူး။ရှင်တိုက်တိုင်းပဲလက်စာအမြဲရက်တွေလိုအပ်ဖြစ်နေကြတယ်။အဲ့မှာအချိန်တွေတော့ကင်းကြောက်မှုဆိုပြီးတရားရုံးစာနာဗျာ။ရင်းစင်မှုတွေလုပ်ပြရစီဆိုတော့အဲ့ဒါတရားရုံးနှောက်ချက်တယ်ဆိုပြီး120ချိန်နဲ့ထောင်ချပြီးတယ်ရှင်းနေကြောက်ဘူးဗျာ။ခမရစစကြည့်ဟိုဖတ်တဲ့ပေါက်တာလည်းမဟုတ်ဘူး။ကော်ဆဲတာလည်းမဟုတ်ဘူး။စာလေးတင်တဲ့နေရာမှာအာလက်မခံဘူးလက်ခံတယ်ပြောပြီးတော့ထောင်ချပြီးတယ်အဲ့လိုမျိုးပဲဗျအဲ့တော့တရားစီရင်ကတိုးတက်လာတယ်လို့တော့ကျွန်တော်တို့ကလုံးဝပြောလို့မရဘူးသို့တော်လည်းပဲသမရာကြီးတက်လာတဲ့အခါကျတော့အော်သမရာကြီးကမြန်ဟုတ်လားဒီတရားစီရင်ကောင်းမွန်အောင်သူဘလတ်လုံးမြန်ဝိုင်းပြီးတော့လုံနိုင်အောင်လဲလို့တော့ပြောလိမ့်တာပေါ့သို့တော်လည်းတစ်ထောက်ချင်းအခြေခံဥပဒေရဲ့ပေါင်ကအញ្ញချင်းလုံးနဲ့တရားသူကြီးတွေကိုသုံးပုံနှစ်ပုံမရဘဲနဲ့ဖယ်ရှားလို့မရဘူးအစားထိုးလို့မရဘူးနောက်တစ်ခုကဘာလဲဆိုလို့ရှိရင်အသက်80မှာဒီကဘာမှအခုငငယ်လေးရှိသေးတယ်ဘယ်လို့မှအသက်80လည်းမပြည့်သေးဘူးအဲ့တော့နောက်2020ပြီးနောက်တစ်ခေတ်လည်းပဲ तू ကရှိနေဦးမှာပဲဆိုတော့ကျွန်တော်ကတော့တရားစီရင်နဲ့ပတ်သက်လို့အတော်စိတ်ပြည့်တယ်ဗျာအဲ့ဒါကတော့ကျွန်တော်ပြောချင်တာပါလေ
ဦးကျော်စံသာတင်ဆက်သွားတဲ့မြန်မာအရေးသုံးတဲ့ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုတခါတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်ပါပြီဒီတစ်ပတ်မှာတော့ကဗျာဆရာမောင်လင်းရဲ့ယုံကြည်ရာတွေကိုနားဆင်ရမှာဖြစ်ပါတယ်မမိုးဖြူကအစီအစဉ်တင်ဆက်တာပ
ါဘာသာစကားအမှုပညာဖြစ်တဲ့ကဗျာတွေရေးနေတဲ့သူတယောက်ဖြစ်နေရောလူချင်းချင်းဆက်သွယ်တဲ့နေရာမှာစကားကိုလက်မလွတ်တမ်းအသုံးပြုနေရတဲ့လူတယောက်ဖြစ်နေပါကျွန်တော်ကစကားအပေါ်လေးနဲ့တံမိုးထားဖို့ကြိုးစားပါတယ်နှုတ်ထွက်စကားကိုရောအရေးသားစာကိုရောပေါ့တာမန်အချင်းချင်းပြောရတဲ့စကားစမြည်ကိုရောရည်ရွယ်ချက်တစ်ခုနဲ့တရားဝင်ပြောရရေးရတဲ့စကားနဲ့စာကူပါပေါ့ခုနောက်ပိုင်းတတိထားမိတာကကျွန်တော်တို့စီမာယာဇဂိုင်းဓမ္မဂိုင်းသင်မှာစိုးရတဲ့အထူးသဖြင့်ယာဇဂိုင်းမသင်ဖို့အထူးဂရုစိုက်ကြရတဲ့ကာလရှည်ကြာကနေလွတ်လာတဲ့နောက်ပိုင်းလူတွေရဲ့စကားပြောပုံတွေအတော်ပြောင်းသွားတာပါပဲအတော်လွတ်သွားရတယ်လို့လဲပြောလို့ရမလားပဲပြောခွင့်ဆိုခွင့်တွေလွတ်လပ်သွားတဲ့အချိန်နဲ့ဤပညာပိုင်းအရာအင်တာနက်အွန်လိုင်းသုံးနိုင်လာကြတဲ့အချိန်လူမှုကွန်ရက်ပေါ်မိုဘိုင်းတယ်လီဖုန်းကိုင်နိုင်သူတွေတက်လာနိုင်တဲ့အချိန်မှာအဲ့ဒီလူမှုကွန်ရက်ပေါ်ပွားစည်းလာတဲ့အုံနဲ့ကျင်းတဲ့ဇကားတွေကလည်းအပါအဝင်ပေါ့။နုံနှွေးကနေယုံထွက်ဆအစွမ်းကုန်ညီညီညွတ်ညွတ်အလုံနဲ့ယုံရရမယ်အချိန်မှာတရားလက်လို့ဇကားတွေဟာလဲကျွန်တော်တို့ကိုနောက်ပြန်ဆွဲထားတဲ့အဖြစ်အမှောက်နေလို့ကျွန်တော်ယုံကြည်မိပါတယ်။မှန်သောကောင်းသောဇကားတွေကိုအကျိုးရှိရာရှိချောင်းယဉ်ကျေးစွာပြောဖို့ကျွန်တော်ဟာကိုယ့်ကိုယ်ကိုလည်းတတိထားပြီးတတိပေးရပါတယ်။မမှန်တဲ့စကားပြင်ပြင်းတဲ့စကားရိုင်းဆိုင်ကြမ်းတမ်းတဲ့စကားအချင်းချင်းမလိုမုန်းထားအောင်ချီထိုးတတ်ရှူတဲ့စကားတွေကိုမပြောမိအောင်ငယ်ကလေးကတင်ကြားဆုံးမခံခဲ့ရတာဟာအင်မတန်အကျိုးရှိပါတယ်။ဘာသာရေးအဆုံးအမဖြစ်တဲ့ဝစီကျုစရိုက်နှုတ်မှုမကောင်းခြင်းလေးမျိုးကိုသိထားရတာကကျွန်တော်ဘဝမှာစကားတွေအပေါ်သဘောထားမှန်လက်တွေ့ကျင့်သုံးမှုအမှန်ကိုရစီပါတယ်နောက်တစ်ခုကကျွန်တော်တို့လူတွေအချင်းချင်းပြောစကားတွေမှာဂျားစကားတွေဟာလဲအရေးပါအရေးကြီးတယ်လို့ထင်ပါတယ်ဂျားစကားဆိုတာမီဒီယာစကားကိုဆိုလိုချင်တာပါမီဒီယာကဂျားခံဆက်သွယ်ပြန်ကြားသတင်းပါရတာဆိုတော့မီဒီယာစကားဟာဂျားစကားလို့ဆိုရင်လဲမလွဲတမ်းပါဘူးသတင်းဆက်သွယ်ရေးခေတ်ကြီးထဲမှာမီဒီယာဟောင်းမီဒီယာသစ်တွေကကျွန်တော်တို့တွေအမြဲရှူရှိုက်နေရတဲ့ဒုတိယလေဒုလို့တင်စားလိုက်ရင်တောင်မမှားတယ်မူထင်တာပဲ
Burmese@voanews.com. burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒီတစ်ပတ်သူယုံကြည်ရာကဏ္ဍမှာကြပြားဆရာမောင်နှင်းရဲ့ယုံကြည်ရာတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေပေးဖို့လို့တယ်တော်ရရှင်နေနားဆင်လို့တဲ့တေးသချင်းနေတောင်းဆိုခြင်းနဲ့ဆိုရင်တော့ပေးပို့ရမယ် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်အမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ညနေ VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတူမီတာ1925ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံသာကပြောပြပေးမှာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရဲ့အစီအမင်းဆုံးဥပဒေထိန်းသိမ်းရေးအရာရှိဖြစ်တဲ့နိုင်ငံတော်ရှင်းနေချုပ်ကိုဘလူးနေမှာယာတုကဖယ်ရှားလိုက်ပါတယ်ဒါဟာ2016ရွေးကောက်ပွဲတုန်းကရုရှားဝင်ရောက်ဆွဖက်ခဲ့တဲ့ဆွေကိစ္စအပေါ်စုံစမ်းစစ်ဆေးနေရာကိုလမ်းကြောင်းလွှဲဖို့ကနူးလောက်ရဖြစ်နိုင်တယ်လို့သံသတ်တွေကယူဆနေကြပါတယ်သူ့ကိုတရားရေးဌာနအကြီးအကဲယာတုကနှုတ်ထွက်ဖို့သမ္မတထရမ့်ကမေတ္တာရက်ခံတဲ့အတွက်သူ့လိုက်နာတာဖြစ်တယ်လို့ရှင်းနေရုပ် Jeff Sessions ကသူ့ရဲ့စာထဲမှာဖော်ပြထားပါတယ်။ဒါအပြင်သမ္မတရဲ့မေတ္တာရက်ခံချက်အရာကျွန်တော်ရဲ့နှုတ်ထွက်စာကိုတင်သွင်းပါတယ်။ခင်ဗျားသမ္မတရွေးကောက်ပွဲမဲဆွေစဉ်တုန်းကအဓိကအချက်တရားဖြစ်တဲ့တရားဥပဒေစိုးမိုးရေးခိုင်မာအောင်ကျွန်တော်လှုပ်ဆောင်ခဲ့တယ်လို့လည်းသူရေးသားထားပါတယ်။ Jeff Sessions ရဲ့နေရာမှာသူ့ရဲ့လက်ထောက်အရာရှိသူဖြစ်တဲ့ Matthew Whitaker ကယာယီရှင်းနေချုပ်အဖြစ်ဆောင်ရွက်မယ်လို့သမ္မတထရမ့်ကဗုဒ္ဓနေ့ Twitter မှာရေးသားထားပါတယ်။အသက်49နှစ်အရွယ်ရှိဖြစ်တဲ့ဖစ်တကာဟာအိုဝါပြည်နယ်ဒီမိုအိုင်းမြို့မှာမွေးဖွားခဲ့ပြီးအိုဝါတက္ကသိုလ်ကဥပဒေဘွဲ့ရရှိခဲ့သူပါ။ကောလိပ်တုန်းကနာမည်ကြီးအမေရိကန်ဘောလုံးသမားတစ်ဦးလည်းဖြစ်ခဲ့ပါတယ်။သူဟာသမ္မတဟောင်း George W. Bush လက်ထက်ကအိုဝါပြည်နယ်တောင်ပိုင်းဒေသအစိုးရရှိနေအဖြစ်2014မှာတာဝန်ပေးအပ်ခြင်းခံခဲ့ရပါတယ်။2014ရုံးကအိုဝါပြည်နယ်ရဲ့အထက်လွှတ်တော် Republican အမတ်ဖြစ်ဝင်ရောက်အရွေးခံပေမဲ့အောင်မြင်မှုမရရှိခဲ့ပါဘူး။2016သမ္မတရွေးကောက်ပွဲမှာ Trump အဖွဲ့နဲ့ရုရှားဆက်သွယ်မှုရှိတဲ့သမ္မတ Trump ဝင်ရောက်ဆွေးနွေးမှုရှိမရှိဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ Robert Mueller ရဲ့အမှုတွေကိုစစ်ဆေးမှုတွေကိုအခုခမဖွတ်တကာကကြီးကြပ်ရတော့မှဖြစ်ပါတယ်။တရားရေးဌာနမှမနစ်ကဝင်ပြီးအလုံးမလုံးခင်အချိန်အထိကတော့ဖွတ်တကာဟာမူလာရဲ့စုံစမ်းစစ်ဆေးမှုတွေကိုဝေဖန်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဥကျော်စံသာပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီအထိလိုင်းနိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့ကနေတင်ဆက်ခဲ့တာပါ။တောင်းဆင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.